ี่ปုံสันမျိုးလေးကိုခုကျမနားလဲပြီဆိုရင်ဒါအောင်နောက်တနည်းပြောတော့မယ်စိတ်ပေါင်းသည်စိတ်တို့သည်အကျဉ်းအားဖြင့်89စိတ်တို့သည်အကျဉ်းအားဖြင့်121စိတ်ချင်း89ပါးထဲမှာကျမတို့ကြည့်လိုက်မယ်เนาะစိတ်ချင်း89ပါးထဲမှာအခုနကကျမတို့ကြည့်လိုက်တယ်အသောဘနာစိတ်က30ရှိထားတဲ့အတွက်စိတ်ကြေ121ပါးထဲမှာလဲအသောဘနာစိတ်က30ရှိတဲ့အတွက်ကြောင့်ကြံတဲ့စိတ်ဒီဘာဖြစ်တော့မလဲသောဘနာစိတ်ဖြစ်မှာပေါ့နှစ်ဖက်ယူလိုက်တာဒါဆိုရင်မတင့်တယ်တာက30ရှိရင်တင့်တယ်တာဒီ59မတင့်တယ်တာ30ရှိတဲ့ကြောင့်စိတ်အကျဲဒီတင့်တယ်တာဒီ97ဒါတစ်ဖက်ကြည့်တာနားလေပြီနော်ဒီပုံစံမျိုးမှတ်ပြီရေနော်ဒါကိုကျမဖြစ်မယ်စိတ်အကျဉ်း89ပါးထဲမှာမခိုင်မြဲတဲ့ဟိတ်မရှိတဲ့စိတ်ပေါင်းကိုအာဟိတ်စိတ်လို့သုံးတယ်ဒါဆိုရင်စိတ်အကျဉ်း89ပါးထဲမှာအာဟိတ်စိတ်သည်18ပါးစိတ်တရား21ပါးမှာလည်းအာဟိတ်စိတ်သည်18ပါးဆိုရင်ကျန်တဲ့စိတ်အကုန်လုံးသည်မခိုင်မြဲတာရဲ့စန့်ကျင်ပဲကြတော့ခိုင်မြဲတဲ့စိတ်ကိုတာဟိစိတ်ပေါ့နှစ်ဖြက်ဖြက်နေတည်နေတာဒါဆိုရင်စိတ်ချင်း89ပါးထဲမှာအာဟိစိတ်က18ပါးဆိုရင်တာဟိစိတ်ဘယ်နှပါးရှိမလဲ82ပါးရှိမှာပေါ့89ထဲက18ကိုနှုတ်ထည့်လိုက်တော့82ကျန်မှာပေါ့121ထဲကလည်းမခိုင်မြဲတာက18ရှိခိုင်မြဲတဲ့စိတ်အနေနဲ့ဘယ်လောက်ထွက်လာမလဲ103ပါးထွက်လာမှာပေါ့ဒါဆိုလို့ရှိရင်ကျမတို့ပြန်ကြည့်မယ်ဆိုရင်ဒါလေးဓမ္မမိတ်ဆွေတို့မြင်နေနော်ဒါဆိုရင်စိတ်ကြီး89ပါးထဲမှာမခိုင်မြဲတာကအာဟိစိတ်အာဟိစိတ်18ပါးဆိုလို့ရှိရင်ခိုင်မြဲတဲ့တာဟိစိတ်ပေါ့82တာဟိစိတ်အကြီး82အာဟိဟလာစိတ်ကြေ121ပါးထဲမှာလဲမခိုင်မြဲတဲ့အာဟိစိတ်က18ပါးဆိုခိုင်မြဲတဲ့တာဟိစိတ်ဒီ103ပါးဒီတိရောလိုက်နိုင်လားဒါစိတ်ကိုနှစ်ဖြက်ဖြက်လိုက်တာဒါဆိုရင်ကျမတို့ဒီသဘောလေးကိုလဲမေးခွန်းပုံစံလေးနဲ့လာတဲ့အခါမှာသိထားခဲ့ရမယ်ဒါဆိုရင်ကျမကအခုနည်းနည်းလေးအဲ့ဒါလေးပေါ့မူတည်ပြီးတော့ပြောသွားပေးမယ်ကဲဒါဆိုရင်ကျမတို့ကာမစိတ်ပေါင်း54ကာမစိတ်54ထဲမှာကျမရှင်းပြီးသွားတာဒီအကုသိုလ်စိတ်12ပါးလုံးကုန်သွားပြီကာမဒေါသနာ24လုံးကုန်သွားပြီဒီကနေ့မခိုင်မြဲတဲ့အာဟိစိတ်18ပါးကိုအသေးစိတ်သွားကြမယ်။မခိုင်မြဲတဲ့အာဟိစိတ်18ပါးကိုကြည်ကြည့်လိုက်တဲ့အခါမှာအာကုသိုလ်ရဲ့အကျိုးဝိဘက်စိတ်က9ပါးပါ။တခါကုသိုလ်ရဲ့အကျိုးဝိဘက်စိတ်က10ပါးပါ။သို့သောမခိုင်မြဲတဲ့အတွက်ကြောင့်အဲ့ဒီကုသိုလ်ရဲ့အကျိုးဝိဘက်စိတ်မှာဘာထည့်လိုက်ရလဲဆိုတော့အာဟိစိတ်ထဲမှာပါနေလို့ပြီးရင်အာဟိစိတ်ထဲမှာပါနေတဲ့ကရိယာစိတ်က3ပါးပါဒါဆိုရင်အာဟိစိတ်18ပါးကိုအမျိုးအစားပဲခွဲထည့်လိုက်မယ်ဆိုရင်ဝိဘက်စိတ်ဆိုတဲ့အကျိုးဝိဘက်စိတ်ပေါင်းဒီဘယ်လောက်ရှိလဲ15ပါးပါတယ်အာဟိစိတ်18ပါးထဲမှာကရိယာစိတ်ပေါင်းဒီဘယ်လောက်ပါလဲ3ပါးပါဒါဆိုရင်အာဟိစိတ်18ပါးကိုကျမတို့ကဇာတိဗေဒပုံစံနဲ့ယူရင်အာဟိစိတ်18ပါးထဲမှာအာကုသိုလ်စိတ်မရှိဘူးဟုတ်လားအာကုသိုလ်စိတ်မရှိဘူးအာဟိစိတ်18ပါးထဲမှာကုသိုလ်စိတ်လည်းမရှိဘူးဘာစိတ်နဲ့ဘာစိတ်ပဲရှိလဲဝိဘက်စိတ်15ပါးနဲ့ကရိယာစိတ်3ပါးပဲရှိတယ်အဲ့ဒီဝိဘက်စိတ်15ပါးသည်ဒီမှာပါတဲ့အာဟိစိတ်ထဲမှာပါတဲ့ဝိဘက်စိတ်15ပါးသည်ကျမတို့ဟိုဘက်မှာပါတဲ့ကာမဒေါသနာ24ထဲမှာပါတဲ့ဝိဘက်မဟာဝိဘက်မျိုးရူပစိတ်15ပါးထဲမှာပါနေတဲ့ရူပဝိဘက်5မျိုးအရူပစိတ်12ပါးထဲမှာပါတဲ့အရူပဝိဘက်4မျိုးလောကုတ္တရာစိတ်အကျဉ်း10ထဲမှာပါတဲ့လောကုတ္တရာဝိဘက်အကျဉ်း4အကျဉ်း20မျိုးမဟုတ်ဘူးသူတို့ဒီအကုန်လုံးဒီမခိုင်မြဲတဲ့အကျိုးတွေကြီးပဲဒါကြောင့်မခိုင်မြဲတဲ့အကျိုးဖြစ်တဲ့အတွက်ကြောင့်အကျိုးဝိဘက်တော့အကျိုးဝိဘက်ပဲအာကုသိုလ်ရဲ့အကျိုးဝိဘက်က9ကုသိုလ်ရဲ့အကျိုးဝိဘက်က10အဲ့ဒီဝိဘက်စိတ်15ပါးလုံးဒီမခိုင်မြဲတဲ့အတွဲကြောင့်အာဟိစိတ်လို့ထည့်ထားတ ဒါဆိုရင်ဆံမရီလို့မေးစရာရှိတယ်အာဟုသူရဲ့အကျိုးစိတ်ဆိုတဲ့အာဟုတလဝိဘက်စိတ်ရဲ့ရှေ့မှာကြတော့အာဟိတ်ဆိုတာမထည့်ပဲနဲ့ကုတလဝိဘက်စိတ်၈ပါးရဲ့ရှေ့ကြတော့မှအာဟိတ်လာထည့်ထားတယ်မဟုတ်လားဘာကြောင့်လဲဆိုတာမေးခွန်းရှိလာတယ်ဒါဓမ္မမိတ်ဆွေတို့အဘိဓမ္မာမှာမမေးပါဘူးစာမေးပွဲနေနဲ့မေးကျင်တဲ့စိတ်ကလေးပေါ်လာမလားလို့ပြောပြတာဟုတ်ပြီနော်ဒါဆိုရင်ကျမအဲ့ဒါကိုရှင်းပြလို့ရတယ်အခုကျမတို့ဝိဘက်ဇက်အနေနဲ့ကျမတို့ကြည့်ဝိဘက်စိတ်ပေါင်းဘယ်လောက်ရှိလဲဆိုရင်ဝိဘက်စိတ်ဒီအကျဉ်းအားဖြင့်36ဟုတ်လားအကျဲအားဖြင့်50နဲ့ရှိတယ်ဝိဘက်စိတ်အကျဉ်း36အကျဲ50နဲ့ကိုကျမတို့ကအကုန်ပြန်ပြီးတော့စဉ်းစားကြည့်ဝိဘက်စိတ်အကျဉ်း36အကျဲ50နဲ့မှာအာကုတလဝိဘက်စိတ်ဒီ9ပါးပါနောက်တစ်ခါအားဟေကုတလဝိဘက်စိတ်သည်၈ပါးပါဝိဘက်ကြီးပဲသွားမယ်နော်မဟာဝိဘက်စိတ်သည်၈ပါးပါရူပဝိဘက်စိတ်သည်၅ပါးပါအရူပဝိဘက်စိတ်သည်၄ပါးပါလောကုတ္တရာဝိဘက်စိတ်သည်ဝိလောကုတ္တရာဝိဘက်စိတ်သည်အကျဉ်းအားဖြင့်၄ပါးအကျယ်အားဖြင့်20ပါးဟုတ်သလားရှင်ဒါဆိုရင်ကျမတို့ကစာအနေနဲ့စဉ်းစားသွားရင်ဝိဘက်စိတ်ပါဝိဘက်စိတ်ပါဒီနေရာမှာအကျဉ်းအားဖြင့်36အကျယ်အားဖြင့်ဒီအောင်ခြံပြဒီဘက်ကိုတွဲလိုက်ရင်52ပါဝိဘက်စိတ်အကျဉ်း36အကျယ်50နေကိုတရုပ်အနေနဲ့ကြည့်သွားရင်ကျမတို့ကအဲ့လိုကျက်သွားရုံပဲအာကုတလဝိဘက်ကြရင်9မှတ်ဒီမှတ်နည်းနဲ့ကျက်တာအာဟေကုတလဝိဘက်ကြတော့ရှေမဟာပါတော့ရှေရူပပါတော့ငါအရူပပါတော့လေလောကုတ္တရာပါတော့အကျဉ်းဆို၄အကျယ်ဆို20ဒါတယုတ်နဲ့ကြက်တာအဘိဓိနဲ့ကြက်ကြည့်အာကုတ္တရဲ့အကျိုးဝိဘက်က9ဟုတ်လားဟုတ်လားအာကုတ္တအကျိုးမကောင်းတဲ့အာကုတ္တအကျိုးကဘယ်နှပါပါလဲ9ကောင်းတဲ့ကျန်တာတွေအကုန်လုံးကိုကြည့်ကုသိုလ်ကျိုးကြီးပဲဟုတ်လားကျန်တဲ့ဝိဘက်တွေကိုကြည့်ဝိဘက်စိတ်ပေါင်း36ထဲမှာအာကုသိုလ်နဲ့ဆိုင်တာဘယ်နှပါးပဲပါလဲ9ပါးပဲပါတယ်ကျန်တဲ့ဝိဘက်တွေအကုန်လုံးကကုသိုလ်ကျိုးကြီးပဲဟုတ်လားလို့ကြည့်ဒီအာဟိတ်ကုသလဝိဘက်စိတ်တွေလဲဘာကျိုးကုသိုလ်ရဲ့အကျိုးမဟာဝိဘက်၈ကောမဟာကုသိုလ်ရဲ့အကျိုးဟုတ်လားရူပဝိဘက်၅ပါးကရူပကုသိုလ်ရဲ့အကျိုးအရူပဝိဘက်၄ကအရူပကုသိုလ်ရဲ့အကျိုးအရူပကုသိုလ်က၄မို့လို့အရူပဝိဘက်ကလည်းမဟာရူပကုသိုလ်က၅မို့လို့ရူပဝိဘက်ကလည်းမဟာကုသိုလ်က၈မို့လို့မဟာဝိဘက်ကလည်း၈နဲ့နော်နောက်တစ်ခါလောကုတ္တရာဝိဘက်ကလည်းလောကုတ္တရာကုသိုလ်ကအကျဉ်း၄မို့လို့လောကုတ္တရာဝိဘက်ကအကျဉ်းလောကုတ္တရာကုသိုလ်အကျယ်က20ဖြစ်လို့လောကုတ္တရာဝိဘက်အကျယ်ကလည်းဒါဆိုရင်ဓမ္မမိတ်ဆွေများကြီးသတိထားကြည့်ပါဦးအခုကျမဝိုင်းထားတာတွေအကုန်လုံးဝိဘက်တွေအကုန်လုံးဒီဘာဂျိုးကြီးပဲလေကုသိုလ်ဂျိုးကြီးပဲဒါဆိုမြတ်စွာဘုရားကအကျိုးဝိဘက်လို့ပြောရင်ကောင်းဂျိုးရှိမယ်မကောင်းဂျိုးရှိမယ်နှစ်ခုပဲမရှိဘူးလားဒါဆိုရင်မကောင်းတဲ့အကျိုးကဘယ်နှပါကောင်းတဲ့အကျိုးဝိဘက်ကဘယ်နှပါးဘယ်နှပါးလဲတော့အလွတ်မရဘူးပေါ့ကျမတို့ကပေါင်းကြည့်36ထဲမှာမကောင်းကျိုးက9ရှိရင်ကျမလည်းတစ်ခါမှမနှုတ်ကြည့်ဘူးဒါသိအောင်မြင်ပြတာပြတာကျန်တဲ့ကောင်းကျိုးဒီဘယ်လောက်ဖြစ်မလဲ29ပါဟုတ်လားဟုတ်တယ်ဟုတ်လား29ပါလားရှိမှာလေထို့နည်းတူစွာပဲဝိဘက်စိတ်အကျယ်52ထဲမှာလဲမကောင်းတဲ့အကျိုးက9ပါးရှိကောင်းတဲ့အကျိုးက40နဲ့မှ5ပါဟုတ်လားဟုတ်ပြီနော်ဒါပဲရှိမှာဒါဆိုကျွန်မပြောချင်တာဒီကနန်းနေလိုက်ချက်ဆရာလည်းမလိုဘူးမှတ်ဖို့လည်းမလိုဘူးအကျိုးဝိဘက်ဆိုတာကိုပြန်ကြည့်ကျွန်မတို့ကလုတ်တာအကြောင်းနေလို့အကျိုးဖြစ်တာမဟုတ်လားကျွန်မတို့စိတ်တွေကိုဇာတိဗေဒနဲ့ကြည့်တဲ့အခါမှာမကောင်းတဲ့အကြောင်းစိတ်ကောင်းသောအကြောင်းစိတ်ကောင်းမှုမကောင်းမှုတို့ဤအကျိုးစိတ်ဟုတ်လားကျမတို့အဲ့လိုယူခဲ့တယ်မဟုတ်လားအကြောင်းဒါကအကြောင်းမကောင်းတဲ့အကြောင်းကအကုသိုလ်ကောင်းတဲ့အကြောင်းကကုသိုလ်အကြောင်းကောင်းမှုမကောင်းမှုတို့ရဲ့အကျိုးကဒါဆိုရင်အကြောင်းလည်းမဟုတ် အကျိုးလဲမဟုတ်တာကြတော့ဟုတ်တလားကျမတို့ဒီအတိတ်ပဲသင်ဘူးလားသင်ဘူးတယ်နော်မကောင်းသောအကြောင်းစိတ်ကိုအကုသိုလ်စိတ်ကောင်းသောအကြောင်းစိတ်ကိုကောင်းမှုမကောင်းမှုအကြောင်းတို့ဤအကျိုးစိတ်ကိုအကြောင်းအကျိုးမဆိုရပြုကာမြသဘောစိတ်ကိုဒီလိုအတိတ်ပဲသင်ထားတော့ကျမပြောချင်တာအခုမကောင်းတဲ့အကြောင်းကအကုသိုလ်မကောင်းကောင်းတဲ့အကြောင်းကကုသိုလ်ကုသိုလ်အကုသိုလ်တို့ရဲ့အကျိုးကဒါဆိုရင်ဝိဘက်ဆိုတာအခုကျမတို့သင်လိုက်တဲ့အကျိုးဝိဘက်ဆိုတာနှစ်မျိုးပဲရှိမှာပေါ့မကောင်းတဲ့အကုသိုလ်ကြောင့်ဖြစ်တဲ့ဝိဘက်ပါမယ်အကုသလဝိဘက်ပါမယ်ကောင်းတဲ့ကုသိုလ်တွေကြောင့်ဖြစ်တဲ့ဝိဘက်ပါမယ်ဒါပဲပါမှာပေါ့ဒါဆိုရင်အကျိုးဝိဘက်စိလို့ပြောရင်အကုသိုလ်ဂျိုးနဲ့ကုသိုလ်ဂျိုးပဲရှိတော့မှာပေါ့အကျိုးပါဆိုတဲ့ကအကြောင်းကြောင့်ဖြစ်တာပေါ့အကြောင်းကနှစ်မျိုးရှိမှာ哦မကောင်းကြောင်းနဲ့ကောင်းကြောင်းမကောင်းကြောင်းအကုသိုလ်က12ပါအကုသိုလ်စိတ်12ပါကြောင့်ရလာမယ်အကျိုးက9ပါပဲရှိတယ်စဉ်းစားကြည့်哦9ပါတည်းပဲနည်းနည်းလေးနော်ဆိုပြီးတော့အထင်မသေးနဲ့အခုအဲ့ဒီအကြောင်းပြောတော့မှာဟုတ်ပြီနော်ထွန်းနည်းတူစွာပဲကောင်းသောကုသိုလ်ရဲ့အကျိုးတွေကတော့မဟာကုသိုလ်တွေကြောင့်ဖြစ်လာမှာမဟာကုသိုလ်ကဖြစ်တာနှစ်ခုလာဖြစ်မယ်အဲ့ဒါထူးခြားချက်ဟုတ်ပြီနော်ဒါလေးကိုကျမတွဲပြခြင်းလို့ဒါဆိုရင်ကျမတို့ကကြည့်လိုက်ပြီဆိုရင်ဒါဆိုရင်ကျမတို့ကကြည့်လိုက်အခုဝိဘက်စိတ်တွေမှာဖြစ်လာတဲ့သဘာဝလေးကိုကြည့်အကုသလဝိဘက်ဆိုတာဘယ်အကြောင်းကြောင့်ဖြစ်တာလဲပြောရင်အကုသိုလ်စိတ်12ပါးကြောင့်ဖြစ်တာအကုသိုလ်စိတ်12ပါးကိုပြုလုပ်ခဲ့တဲ့သူသည်ဘာအကျိုးကြောင့်လဲအကုသလဝိဘက်9ပါးပဲကြောင့်ဒါဆိုရင်အာဟိကုသလဝိဘက်10နဲ့မဟာဝိဘက်10သည်ဘယ်ကုသိုလ်ကြောင့်ဖြစ်တာလဲလို့ပြောရင်မဟာကုသိုလ်10ပါးကြောင့်ဖြစ်လာဒါမြင်ရမှာဒါလေးတခုထူးခြားချက်ပြောရမှာမဟုတ်လို့ရူပဝိဘက်5ပါးတော့ဘာကုသိုလ်ကြောင့်ဓမ္မမိတ်ဆွေတို့သိပြီးသားရူပကုသိုလ်5ပါးကြောင့်ဖြစ်တာအရူပဝိဘက်စိတ်4ပါးကဘသူကြောင့်ဖြစ်မှာအရူပကုသိုလ်4ပါးကြောင့်လားဖြစ်မှာလောကုတ္တရာဝိဘက်စိတ်ကဘာကြောင့်ဖြစ်တာလောကုတ္တရာကုသိုလ်အကျဉ်းလေးကြောင့်လောကုတ္တရာဝိဘက်အကျဉ်းလေးလောကုတ္တရာကုသိုလ်20ကြောင့်လောကုတ္တရာဝိဘက်20လားဖြစ်ရှင်းတယ်နော်ဒါဟုတ်ကြီးကြီးအားဖြင့်ထတ်တူတူနေတဲ့အကြောင်းနဲ့အကျိုးတူတာကိုကြည့်ရင်ရူပကုသိုလ်5ပါးသည်ရူပဝိဘက်5ကုသိုလ်5ဝိဘက်5တူသောအကျိုးပင်ရှိလားမရှိဘူးလားကုသိုလ်က5ပါးအကျိုးဝိဘက်ကလည်း5ပါးထတ်တူအကျိုးပေးတဲ့အတွက်တူသောအကျိုးပေးတဲ့ကုသိုလ်ကြည့်ရင်ရူပကုသိုလ်5ပါးပေါ့ဟုတ်လားထို့နည်းတူစွာအရူပကုသိုလ်4ပါးရှိရင်ဘာဖြစ်လဲအရူပဝိဘက်4ပါးဆိုတော့တူသောအကျိုးပေးလားမပေးဘူးလားလောကုတ္တရာကုသိုလ်အကျဉ်းလေးလှုပ်လိုက်ရင်လောကုတ္တရာဝိဘက်အကျဉ်းလေးလာဖြစ်တဲ့အတွက်ကြောင့်သူလဲတူသောအကျိုးပေးလားမပေးဘူးလားလောကုတ္တရာကုသိုလ်အကျယ်20ဖြစ်လာရင်ဝိဘက်ကလည်းအကျယ်20ဆိုတူသောအကျိုးပေးလားမပေးဘူးလားဒါဆိုရင်ရူပတွေအရူပတွေလောကုတ္တရာတို့သည်တူသောအကျိုးပေးတဲ့အကြောင်းနဲ့အကျိုးထပ်တူပဲပထမဇံကုသိုလ်ဆိုရင်ပထမဇံဝိဘက်ပဲဒုတိယဇံကုသိုလ်ဆိုရင်ဒုတိယဇံဝိဘက်ပဲဒီဘက်မှာလဲအာကာကုသိုလ်ဆိုရင်အာကာဝိဘက်ပဲနေဝကုသိုလ်ဆိုရင်နေဝဝိဘက်ပဲရှင်းတယ်နော်ဒီမဲ့မှာကြည့်ရလဲသောတာပတ္တိမဲ့ဆိုရင်သောတာပတ္တိဖို့တဂရဂာမိမဲ့ဆိုရင်တူသောအကျိုးပေးတယ်ဒါဆိုရင်တူသောအကျိုးမပေးတာကိုကြည့်လိုက်တော့မဟာကုသိုလ်လုတ်တုံးကတော့မဟာကုသိုလ်အကျိုးလဲပေးရောမခိုင်မြဲတဲ့ကုသိုလ်ကရှစ်ရယ်ခိုင်မြဲတဲ့သူနဲ့တူတဲ့မဟာဝိဘက်ကရှစ်ဆိုတော့ဟဲ့ဒီမဟာကုသိုလ်ကကြတော့ဘလို့အကျိုးပေးလဲဆိုရင်မဟာကုသိုလ်ကြောင့်မဟာဝိဘက်ရှစ်တည်တူတဲ့အကျိုးရောမပေးဘူးလားထို့နည်းတူစွာမဟာကုသိုလ်ကနေပြီးတော့အာဟိကုသလဝိဘက်ဆိုတူလားကနန်းသာတူတဲ့ပုံစံချင်းမတူတဲ့အတွက်ကြောင့်ဟဲ့ဒီမဟာကုသိုလ်သည်တူရာရောမတူရာရောအကျိုးပေးတယ်သဘောပေါက်အောင်ပြောပြရအဲ့ဒါဒုတိယဇင်ဘုံနဲ့ဆိုင်တာ di rupa ri arupa ri lokottara ri akou long ga belo ajo pe le tu do ajo pe le nyin mo byo ni da da so ye aku tho 12 ba le lou lai yo ba ajo la le aku tala vibe so tu la ma tu de ajo pe le nyin ne no da so ye kan ye kan ye ajo ye so cha bu de no da so ye aku tho kan ni lou lai da 12 baအာဂုတ်တို့အကျိုးကြတော့ခုနှစ်ပါတူလားလုံးဝမတူမတူအကျိုးပေးလုတ်တုံးကတော့မဟာကုတ်တို့ရှစ်အကျိုးပေးတော့သူနဲ့တူတယ်မဟာဝိဘက်ရှစ်လည်းပေးတယ်သူနဲ့မတူတယ်အာဟိတ်ကုတလဝိဘက်ရှစ်လည်းပေးတယ်ရှင်းတယ်နော်ဒါကြောင့်မဟာကုတ်တို့ဆိုတာဒီတူရာရောမတူတာလုတ်တုံးကရှစ်အကျိုးပေးတော့16ဖြစ်သွားရှင်းနေနော်ကျန်နာတွေအကုန်လုံးကဘာဖြစ်တာကြီးပဲတူတဲ့အကျိုးပေးတယ်ဒီဒီလိုက်နိုင်တယ်နော်ဒါသိယုံလေးပဲပြောပြတာနှိုင်းရှင်ပြအဲ့ဒါကိုဒုတိယစစ်ဘုံပိုင်းမှာဆရာမတော်ဝင်းလာတင်တော့မယ်ထဲမှာပါတော့မယ်ဟုတ်ပြီနော်ဘုံပိုင်းမှာဒီကဏ္ဍလေးမြင်နေခဲ့ရ